မင်္ဂလာပါတော်ရရှိခင်ဗျာမင်္ဂလာစကြံအခါသမယလည်းဖြစ်ပါခင်ဗျာအဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နှစ်ပေါင်းများစွာမြန်မာပြည်သူတွေမျှော်လင့်စောင့်စားခဲ့ရတဲ့လွတ်လပ်တဲ့သတင်းစာပုဂ္ဂလသတင်းစာတွေအခုထွက်လာခဲ့တာဟာဆိုရင်ရသက်တပတ်အနေနဲ့ရှိခဲ့ပြီလို့ထင်ပါတယ်ရပိုင်းလားရသက်တပတ်ပိုင်းလားဆိုတော့ဒီသတင်းစာတွေဟာပြည်သူလူထုကိုဘလောက်ဩဇာသက်ရောက်မှုရှိတယ်လဲမြန်မာနိုင်ငံဆိုတာတကယ်တော့ကောလာဟလတွေအင်မတန်ထူပြောတဲ့လူအဖွဲ့အစည်းတစ်ခုဖြစ်ပါတယ်သတင်းပွင့်လင်းမှုမရှိတဲ့အခါဒီလိုဖြစ်တတ်တာလည်းသဘာဝပါပဲဆိုတော့ဒီလိုကောလာဟလတွေကိုဖြည့်ဖြည့်နိုင်တဲ့စွန့်အင်ဒီသတင်းစာတွေမှာရှိလာသလားရှိနိုင်သလားဆိုတဲ့အခြေအနေကိုအဓိကထားပြီးသုံးသပ်စီလိုတာဖြစ်ပါတယ်ခုနကတကြံကာလဆိုတော့လည်းပရိသတ်နဲ့ဆက်သွယ်ရတာလည်းအတော်ခက်ပါတယ်ဆိုတော့တိုက်ရိုက်လေဆိုင်မှာသောရရှင်တွေမေးတာကိုပြန်ဖြေတယ်ဆိုတာကကျွန်တော်ကဒီနေ့ဟိုတိုက်ရိုက်ဆွေးနွေးတဲ့စကားဝိုင်းတစ်ခုလိုစီစဉ်ထားပါတယ်အဲ့တော့အပြင်မီဒီယာလောကနဲ့ပတ်သက်တဲ့ပုံစံကိုကျွန်တော်ဥစားပေးပြီးတော့ဖိတ်ခေါ်ထားတာဖြစ်ပါရခင်ဗျာဆိုတော့ပထမဦးဆုံးကတော့ကြာမီဒီယာဝါစင်လိုက်ပြောရမယ်ဆိုရင်လည်းပထမဦးဆုံးဥစားပေးဆွေးနွေးစီစဉ်တဲ့ပုံစံတူဦးကိုကျွန်တော်အစံနဲ့ဖိနှိပ်ထားပါရအဲ့ပုံစံကတော့ဝိုင်းသတင်းစာဆရာကြီးကျင်းမုံဦးသာပန်ဖြစ်ပါတယ်ကျင်းမုံသတင်းစာပြည်သူပိုင်းသိမ်းတဲ့အချိန်မှာဒုတိယအက်ဒီတာချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ပုံစံဖြစ်ပါတယ်အဲ့တော့အခုပေါ်ထွက်လာတဲ့မြန်မာနိုင်ငံပုဂ္ဂလိကသတင်းစာတွေနဲ့ပတ်သက်ပြီးတော့ကျင်းမုံဦးသာပန်ရဲ့ဆွေးနွေးချက်ကိုကျွန်တော်ပထမဆုံးနားထောင်ကြည့်ကြပါဦးခင်ဗျာ
ဒီနေ့ကလွတ်လပ်ခွင့်ကို250ကျန်းလို့ပိတ်ခံထားတာနေပြီးတော့เนาะ1964ခုကျင်းမုံကိုပထမဆုံးပြည်သူဝင်သိတဲ့64ခုစက်တင်ဘာ10ရက်နေ့ကစပြီးတော့အဲ့ဘူတောင်းတို့တို့ဒါကြဲနိုးသိနေနောက်ပြီးတော့အန်လောက်ဒီနဲ့မြန်မာလင်းကိုသိပြီးတော့ပုဂ္ဂလကစနေကလောကမရှိတဲ့အခြေအနေကနေပြီးတော့အတင်းစာလွတ်ရခွင့်ရတယ်ဆိုတာကပြည်သူတွေအတွက်ဝန်စာစရာပေါ့လေပုဂ္ဂလကစနေကတွေ့တာကိုဝန်စာလဲဝန်စာပဲကျူစုလဲကျူစုဒါပေမဲ့အခုထွက်လာတဲ့400ကိုတည်ရတာကတော့ညာနဲ့ပုံစံကမလို့ဘူးဖြစ်နေတယ်နော်ညာနဲ့ပုံစံအနေနဲ့သိနေတယ်လေတဲ့သာဆိုတာကဟိုတင်းရဲ့အနှစ်သာရနဲ့အဲ့ဒါတင်းရဲ့တံပိုးကိုခုံးပေးတာကအစအရေးကြီးတာပေါ့လေ။ဟုတ်ပါမယ်။နောက်ပြီးတော့အိဒါအပေါ်တို့ပေါ့။အဲ့ဒါတွေကအခုချိန်မှာကဒီဒီဂျာနယ်ပုံစံမျိုးပဲဖြစ်နေတယ်လေ။အဲ့ဒါတော့အားမရဘူးပေါ့နော်။အဲ့တော့အဲ့ဒါကတော်လုံးလို့အရေးကြီးတယ်။လို့မြင်ပါတယ်။နောက်တစ်ခုကတော့ဒီပုံပြကသတင်းစာထုတ်ရင်အရေးကြီးဆုံးကတကယ်မညှောင်းတကယ်မကျိုးအောင်ပေါ့ကြီးအများဆုံးထုတ်ဖို့လိုတာပေါ့အဲ့တော့အခုခင်မှာ IT တို့ကလည်းပေါ်နေတဲ့ချိန်မှာပုဂ္ဂိကသတင်းစာအနေနဲ့ဒီတောင်ကိုချက်ချင်းရောက်ဖို့ဆိုတာအရေးကြီးတယ်ပေါ့လေအခုကျင်းမုံတို့မြန်မာလင်းတို့ဆိုတာကဒီကတော့ကိုဝတ်တိုက်နေတဲ့လုံနေတော့ဒီကဘာပဲပြောပြောဒီကျက်ကနဲ့မိနေနဲ့သတင်းတွေဥည်နေတဲ့ကျုံကတရက်အတွင်းမှာရောက်ဖို့တော့ယူကြည့်တယ်ပေါ့။ဦးကဖြန့်ချီရေးကိစ္စတော်တော်လေးပြဿနာကြီးပဲ။နောက်သူကသတင်းစာလုတ်တယ်ဆိုတာအကျိုးအမြတ်အနေနဲ့ကကြော်ညာလဲလူတာပေါ့လေ။ဆိုတော့အဲ့ဒါဒီကိုရေရှည်ခံနိုင်ပါမလားလို့အတွေးမိတာပေါ့လေ။အဲသူတို့တော့စူးစမ်းကြတာပဲ။ဒါပေမဲ့ဟိုသတင်းစာနဲ့အဆက်ပြတ်သွားတော့ဒီနှစ်ပေါင်း50လောက်ပြတ်သွားတော့သတင်းစာတွေကလည်းဟိုခေတ်ကသတင်းစာပုံစံမျိုးတွေမျိုးဥပမာဆိုရင်ဟိုခေတ်ကဆိုရင်ဘုံကြီးတာကလူစိတ်ဝင်စားသူကတော့အတော့တော်ဦးအင်းတို့ကျင်းမုံဦးကောင်းတို့လုပ်ခဲ့တဲ့အချိန်လုံးကဆိုရင်သတင်းကိုကြည့်လိုက်ကနဲ့သတင်းစာကိုကြည့်လိုက်ကနဲ့လူစုကစိတ်ဝင်စားဘုံတက်နေကြတယ်အခုအဲ့လိုမျိုးတွေကဥပမာမမေးလို့ဆိုရင်အထောက်တော်မှာလက်နက်ကစုံရလားကိုယ်ရဟမျိုးလေးဒုံးနေတတ်တာမျိုးလေးပေါ့ဗျသူအဲ့ဒါမျိုးကြီးဘူလိုအပ်တယ်လို့ထင်ပါတယ်အဲ့ဒီဒုံးမျိုးဟိုတက်နိုင်ဖို့အရေးကြီးတယ်လို့ထင်ပါတယ်သူအဲ့ဒါတွေနဲ့ပတ်သက်လို့စူးစမ်းကြရအောင်ပါပဲလို့ထင်ပါတယ်နော်
အခုဒီအစာပြေစစ်စေးကတော့မရှိတော့ဘူးလို့ဆိုပါတယ်ဒါပေမဲ့မီဒီယာဥပဒေထုတ်ဖို့ဆိုပြီးစ조사နေပါတယ်ဆိုတော့ဒီမီဒီယာနဲ့ကိုပေါ်မှာပေါ့နော်ဒီကင်တွယ်လာနိုင်တဲ့ဒီစီကံထိန်ချုပ်မှုတွေနောက်ပြီးတော့မီဒီယာလွတ်လပ်ခွင့်တွေနဲ့ပတ်သက်လို့ရောဘလောက်တိုင်းတာထိဒီပုဂ္ဂလိကသတင်းစာတွေကလွတ်လွတ်လပ်လပ်သတင်းကိုဖော်ပြနိုင်မယ်လို့ဘောဘထင်ပါတယ်
ကျွန်တော်တို့ဟိုခေတ်တုန်းကတော့ပေါ့ဗျာကျွန်တော်တို့ပုဂ္ဂလိကသတင်းစာတွေထုတ်ခဲ့တုန်းကတော့မီဒီယာလောဆိုတာသိတာမရှိဘူးလေအဲ့ဒီတော့ဟိုထလာလို့ရှိရင်ဥပမာ definition နဲ့ဆွဲမယ်ဆိုရင် definition အဆက်ရှိဖို့ပဲအဲ့ဒါမျိုးတွေရှိခဲ့တာပေါ့နော် ไอ้เราตะเน้นน่ะมากูมีเดียล้อเลุละเลยสอเบลูถั่วละมั้ยมันไม่ใช่มั้ยไถ่ชุบโซยเนาะดาก็แลไม่คันจริงมึงสับอ่ะเนาะดีโลไถ่ชุบโซยตะเน้นน่ะก็จำพี่รอโหเสร็จโซสวดะรู้เพชรว่ามั้ยรู้ทีมาแล้ว
อะล่ะก็ว่ายินตะเน้นน่ะชาจีจิ้มอุตาบันกูเจนเรียทุลุสุมาสุมองอ่ะเมียนๆပြီးတော့အသံဖိုင်းထားတာဖြစ်ပါတယ်သောရရှိမြတ်ခင်ဗျာအဲကျွန်တော်အခုဆွေးနွေးမဲ့ပုဂ္ဂိုလ်တွေထဲမှာအဓိကသတင်းသမားတွေမီဒီယာသမားတွေကိုပဲအဓိကထားတယ်လို့ကျွန်တော်ပြောခဲ့ပါတယ်အဲဒီပုဂ္ဂိုလ်တွေအခုကျွန်တော်ပရိသတ်နဲ့အထွေထူးတော့မိတ်ဆက်ပေးစရာလိုမှာမဟုတ်ပါဘူးကျွန်တော်နာမည်လောက်ကိုပြောပြပါစေပထမဆုံးပုဂ္ဂိုလ်တူကတော့ခင်မြန်မာအက်ဒီတာချုပ်ဆရာဦးမော်လင်းဖြစ်ပါတယ်နောက်တူကတော့မြန်မာနိုင်ငံကအမျိုးသမီး journalist သတင်းစာဆရာမတူဖြစ်တဲ့မေတ္တာဟင်းဖြစ်ပါတယ်နောက်နိုင်ငံခြားသတင်းဌာနတစ်ခုကဥတီဟာဆွေနောက်တစ်ခါဘလော့ဂါကိုနေဖုံးနဲ့စသဖြင့်ဒီပုဂ္ဂိုလ်တွေကိုဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားပါတယ်ကျွန်တော်ဆရာဦးမော်လင်းကိုပထမဆုံးမေးချင်ပါတယ်ဆရာရဲ့သုံးသပ်ချက်ကိုအချင်းပြောပါခင်ဗျာအခုပေါ်ထွက်လာတဲ့ပုဂ္ဂိုလ်သတင်းစာတွေဥဖေသန်းဥသာပန်းထောက်ပြတွေတော့ရှိရပေါ့လေဒါပေမဲ့ကျွန်တော်ဆရာရဲ့အမြင်ပြောချင်ဒီသတင်းစာဟာလူထုအပေါ်မှာဘလော့ခရမမှုရှိနိုင်တယ်အဓိကကောလာဟလတွေပြန့်နှံ့တဲ့နိုင်ငံမျိုးမှာဒီသတင်းစာရေးသားလိုက်တာကိုကြည့်ပြီးတော့ကောလာဟလကိုခရမမှုသွားနိုင်တယ်လားအမှန်တရားကဒီလိုပါလားဆိုတာသတင်းစာဖတ်ပြီးလူလက်ခံထိုင်တဲ့အလားတူရှိပါလားခင်ဗျာ
အခုကတော့လေသတင်းစာတွေကအခုမှစတဲ့အချိန်ဖြစ်နေတာပေါ့ခုနလိုစတဲ့အချိန်ဖြစ်တဲ့အတွက်အဲ technically သတင်းကောင်းတက်တာတို့ဘာလို့စတဲ့ခုနဆရာဦးသာပန်ပြောထားတဲ့ပြဿနာမျိုးတွေကတော့ရှိနေဦးမှာပဲကျွန်တော်တို့မှရင်းချက်မှုမှနည်းနေမှာပေါ့ဒါပေမဲ့လည်းတစ်ဖက်မှာကတော့ပြည်သူလူထုကဒီလိုလွတ်လပ်တဲ့ public သတင်းစာဆိုတာကိုအရင်တော့မဖတ်ရတာနှစ်ပေါင်းများစွာကြာပြီဆိုတော့ဒါတွေထွက်လာတဲ့အခါမှာဖတ်ချင်ကြတယ်ဖတ်လဲဖတ်ဖြစ်ကြတယ်တော်တော်လေးအားရစရာကောင်းတယ်လို့ထင်ပါတယ်။အခုတော့ရှိတယ်အဲ့ဒီဟာတွေအားလုံးရဲ့အချုပ်ကတော့လွတ်လပ်ခွင့်ပဲ။တင်းစားလွတ်လပ်ခွင့်ကိုကိုင်တွယ်ထားပြီးရတော့ကြေညာကရှိနေမှာပဲ။အခုလွတ်လပ်ခွင့်သာတိတိကျကျရှိမယ်ဆိုရင်တော့ကြေညာတော်တော်များများကိုကျော်လွှားသွားနိုင်တယ်လို့ကျွန်တော်ထင်ပါတယ်။အခုပုံနှိပ်ဥပဒေကြမ်းကလည်းပြောရရင်တော့ဒီကြက်တဲတဲ့ဘက်ကိုပြန်သွားဖို့ဟန်ပြင်းနေတာဖြစ်နေတယ်။ဆိုတော့အဲ့ဒီဟာတွေဆိုရင်တော့ကျွန်တော်တို့တင်းစားလောကကအဲ့တော့တက်ဖို့လမ်းကပြိနေသွားလိမ့်မယ်လို့ထင်ပါတယ်လွတ်လပ်ခွင့်အရေးကြီးဆုံးပဲလို့ကျွန်တော်တော့မြင်ပါတယ
်ဟုတ်ကဲ့မေတ္တာဂျန်ဟင်းရဲ့သဘောထားလည်းသိကျင်ပါတယ်အခုလွတ်လပ်ပေါ်ထွက်လာတဲ့သတင်းစာတွေဟာတကယ်လွတ်လပ်တဲ့ပုဂ္ဂလိကသတင်းစာတွေလို့ယူဆနိုင်ပါသလားသတင်းအေးသားကြည့်ရင်တော့လုံးဝလွတ်လပ်သလားသူတို့ဒါမြန်မာနိုင်ငံမှာအစဉ်ဆက်အစိုးရထိန်းချုပ်မှုအောက်မှာနေခဲ့တဲ့သတင်းတွေနဲ့ဘာကွဲပြားမှုရှိပါလဲမေတ္တာဂျန်ဟင်း
โอเคအခုတော့လေသတင်းစာတွေကအခုမှဆက်ထွက်တယ်လို့ပြောနေမယ်ပေါ့နော်ဒီမှာဟိုပေါ့ဟိုလူအပ်ချက်တွေလည်းရှိပါတယ်ဒါပေမဲ့ဟိုပေါ့ကျွန်တော်တို့အခုမှဆက်ထွက်တဲ့သတင်းစာတွေမှာအားသာချက်တွေလည်းအများကြီးတွေ့ရပါတယ်ဥပမာ hot news တွေပေါ့နော် hot news တွေကိုတကယ်ကို online media တွေနဲ့အပြိုင်တချို့သတင်းစာတွေမှာဖော်ပြနိုင်ထားတာလည်းတွေ့ရတယ်ရှင်ညောသတင်းတိုက်တွေနဲ့သတင်း editor တွေပေါ့နော်အဲ့ဒီသတင်းတိုက်တွေနဲ့သတင်း editor တွေမှာလည်းသူတို့သတင်းမိသားပုံတွေမှာတကယ်ကိုကျွန်ုပ်ပိုင်းကိုခင်းသိမ်းပြီးတော့ဘောတော့ကျွန်ုပ်ပိုင်းကိုအဓိကထားပြီးလေးလေးနက်နက်ရေးသားထားတာလည်းတွေ့ရပါတယ်။ဟိုပေါ့ဘယ်လိုပြောမလဲဆိုတော့အခုမကြာသေးစီကကျွန်တော်တို့တိုင်းပြည်မှာဖြစ်ခဲ့တဲ့ conflict တွေပေါ့နော်ဒီပြည်ပခန့်သတင်းတွေကိုရေးသားကင်တွေတဲ့နေရာမှာဟို online တွေမှာ Facebook တွေလူမှုကွန်ရက်တွေမှာတော်တော်ကိုဖြန့်ထားတာကြီးများတော့လေ။အဲ့ဒီပုံမှာသတင်းစာတွေနေနဲ့ရေးသားကြတဲ့အခါမှာဒီဝီကိုဒီတကယ်လို့သူတို့ဆောင်ထင်းကြီးရေးထားလာကြတာလေတွေ့ရတယ်ရှင်အဲ့တော့အရင်တုန်းကတော့လေကျမတို့ကဟိုကျမတို့တိုင်းပြည်မှာသတင်းစာပုဂ္ဂလိကသတင်းစာဖတ်ခွင့်ရတာတော်တော်ကိုနှစ်ပေါင်းများစွာကြာပါပြီဒီအရင်သတင်းစာဟောင်းတွေကိုကျမတို့ပြန်ကြည့်တော့ဘာပဲဘယ်လိုတွေ့ရလဲဆိုတော့ပုဂ္ဂိုလ်ရေးထိုးရက်ချက်ပြီးတိုက်ခိုက်တာတွေပေါ့နော်အဲ့လိုမျိုးတွေကိုဟိုအရင်သတင်းစာဟောင်းတွေမှာကျမတို့တွေ့ရတယ်ဒါပေမဲ့အခုထွက်လာတဲ့တလားတောင်းမှမကြည့်သေးတဲ့သတင်းစာလေးမှာတော့ပုဂ္ဂလိကသတင်းစာလေးမှာတော့ဓာတ်ရင်းတွေမတွေ့ရဘူးပေါ့နော်အဲ့ဒီတော့ကျွန်တော်တော်တော်လေးကိုကြည့်နေပါတယ်ဝိုင်းလေးဝမ်းပါတယ်ဒါကိုချုပ်မှုကိုကျွန်တော်တို့ရေးစားတံမိုးထားလာတဲ့ဘိုင်းပေါ့နော
်ဟုတ်ကဲ့
ဒီကကျွန်တော်တို့မှာမီဒီယာလောပေါ့နော်လွတ်လပ်တယ်ဆိုတော့ဒါကောင်းပါကောင်းပါတယ်ဒါပေမဲ့ကျွန်တော်တို့တွေပေါ့လွတ်လပ်ချေးဆိုတာကိုတလဲပုံချနေတဲ့ဒီလေးလေးရှိတတ်တော့လीအဲ့တော့လွတ်လပ်တယ်ဆိုတဲ့နေရာမှာလေသူများကိုမထိခိုက်တော့သူများရဲ့အကျိုးစီးပွားကိုလေးစားတော့လွတ်လပ်မှုမျိုးကိုဆိုရင်တော့ဒါပိုကောင်းတယ်ထင်တယ်ရှင
်ဟုတ်ကဲ့ခင်ဗျာကောင်းပါခင်ဗျာမမေတ္တာရှင်ဆွေးနွေးတဲ့အထက်မှာကျွန်တော်အထူးမှသားလိုတဲ့အချက်ကတော့တကူပေါ်ထွက်လာတဲ့သတင်းစာတွေမှာပုဂ္ဂလိကထိုးထက်မှုတွေမရှိဘူးကျင်းဝတ်ပိုင်းမှာပိုကောင်းလာတယ်ဆိုပြီးတော့ဟိုတုန်းကသတင်းစာတွေနှိုင်းယှဉ်ပြောသွားတာကအင်မတန်မှသားတင်တဲ့အချက်လို့ကျွန်တော်ယူဆပါတယ်နောက်တစ်ခုကကိုနေဖုံးလက်ကိုမေ့ချင်ပါတယ်အမမေတ္တာရှင်ကပြောတယ်ဒီ social media တွေမှာ များကြီးဖွားထားတဲ့ဟာတွေကိုဒီသတင်းစာထိန်းချုပ်လာနိုင်တဲ့သဘောရှိရဆိုတော့အဲ့ဒီ blogger တွေ blog တွေမှာနောက်ပြီးတော့အဲ့ Facebook တွေမှာ internet မှာရေးကြတဲ့ဒီ social media ပေါ်ဒီသတင်းစာတွေပေါ်ထွက်လာခြင်းအပြင်ဘယ်လောက်ထိအဟံအတားဖြစ်စေနိုင်မယ်ထင်ပါလဲဘယ်လောက်ထိဒါအကောင့်ဘက်ကိုတွန်းပို့စေနိုင်သလားနှိကွေးသွားစေမလားဘယ်လိုမြင်ပါလဲခင်ဗျာအဲ့ဘက်ကိုအကျိုးသက်မှု
blogger တို့ဒီ Facebook တွေနဲ့သူတွေအကုန်လုံးတော့အဟံအတားဖြစ်တာဆိုတော့သိမရှိတော့ဘူးဒါပေမဲ့ကျွန်တော်ပြောလို့ကောလာဟာလာတွေဖန်တီးနေတဲ့သူတွေပေါ့နော်အဲ့လိုမျိုးတကယ်မဟုတ်ဘဲနဲ့ဖွားနေတဲ့လူတွေဟိုတော့ဒီတင်းသားတွေကသွားပြီးတော့ဟန်တာလုတ်ပေးနိုင်နေနေစားဖြစ်တာပေါ့နော်ဘာလို့ကောလာဟာလာကိုအဓိကဖြစ်ဖြစ်ကြံ့နိုင်တာတင်းမှန်ပဲလေအဲ့တော့အဲ့လိုမျိုးဒီတင်းသားတွေကတင်းမှန်တွေကိုအချိန်နဲ့တပြေးညီပေါ်ပြလာနေအချင်းဒီလို online မှာကနေကောလာဟာလာကိုဖြန့်နေတာနည်းနည်းကျော့သွားနိုင်တယ်ကနောက်တစ်ခုကကျွန်တော်ကဒီတင်းသားနဲ့ဒီ online ကတင်းသမားတွေနဲ့ကိုကျွန်တော်ကပြီးကြပြီးခွဲပြီးတော့မမြင်သေးဘူးဘာလို့ဆိုကျွန်တော်ထင်တယ်ကတိတ်မကြရင်အချိန်မှာသတင်းစာတွေလည်းထွက်လာတယ်အဲ့သတင်းစာတွေကသတင်းလိုအပ်ချက်တွေဖြစ်လာတယ်အဲ့ခါကျတော့ကျွန်တော်ကတော့ဒီ CJ လို့ခေါ်တဲ့ဒီ Citizen Journalist ပေါ့နော် Citizen Journalist တွေကဒီ Navy မှာရှိတဲ့ Citizen Journalist တွေနဲ့ဒီသတင်းစာတွေနဲ့ချိတ်ဆက်မှုတခုကိုကျွန်တော်ကတော့ပေါ်ဆောင်ရမှထင်တာပဲအဲ့လိုမှသာလေကျွန်တော်တို့ကတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ပေါ့နော် Transparency ရှိမှာပေါ့နော်ကျွန်တော်တို့ကသတင်းတွေကကျွန်တော်တို့ညူကြီးတွေကသတင်းတွေတော့ပဲကျွန်တော်တို့ပေါ်ပြနိုင်တယ်ဆိုရင်ဒါတိတ်ပြီးတော့မဟုတ်သေးဘူးလေအဲ့တိုင်းနိုင်ငံလုံးအတိုင်းအတာနဲ့သတင်းတွေကိုတော်တော်လာပေါ်ပြနိုင်မှုတော့ကျွန်တော်တို့ဒီဒေတာအတိုင်းမှာရှိနေတဲ့ဒီ citizen journalist တွေနဲ့ဒီသတင်းစာတွေသတင်းသမားတွေတကယ် mainstream media တွေနဲ့ကြားမှာရှိတဲ့ချိတ်ဆက်မှုတခုကိုကျွန်တော်တို့ပေါ်ဆောင်ပေးခြင်းလား
ဟုတ်ကဲ့ကိုဒီဖုန်းနဲ့ကျွန်တော်တို့ဒီအကြောင်းအရာကိုပြန်ပြီးဆွေးနွေးကြအောင်ပါအခုလောလောဆယ်မှာနောက်တစ်ယောက်ကိုကျွန်တော်မိကျင်ပါသေးတယ်ဆရာတိဟဆွေနိုင်ငံခြားသတင်းဌာနမှာလုပ်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဆရာတို့ကနိုင်ငံခြားသတင်းဌာနကိုသတင်းပေးရတယ်ဆိုတော့နိုင်ငံခြားသတင်းဌာနလူရသူတို့ရဲ့စာနဲ့သူတို့ရဲ့ editorial judgment နဲ့သူတို့ဆုံးဖြတ်တယ်ဗမာပြည်ဆရာကြီးရဲ့သတင်းထောက်တွေကိုဆိုတော့အခုမြန်မာသတင်းစာတွေကိုမှရေးနေတဲ့သတင်းတွေရောဆရာတို့အနေနဲ့ဘယ်လိုမြင်လဲအဲ့ဒီဟာတွေကနိုင်ငံတကာစံမှီတဲ့သတင်းအရေးသားတွေလားအဲ့တော့မြင်သလားအဲ့လိုဟုတ
်ကဲ့ဟိုရှေ့မှာလည်းဒီကျွန်တော်တို့ရေခင်းနေတဲ့တဲ့ကျင့်ဝတ်တွေအဲ့ကောလည်းလည်းဘုရားကျေးဇူးဆိုရရဟိုပြောပါကြတယ်ဆိုကျွန်တော်ရည်ကြီးရဲ့ကျွန်တော်အမြင်နဲ့တခုပြောပြပါမယ်ဆရာ။အ
ဲ
့တော့ဗာလဲဆိုတော့အဓိကကျွန်တော်ဆက်တော်ကဝေစားမှခင်ဒီနေ့တော်ကြီးကဗလဲဆိုတော့ဒီခြောက်တာလည်းလဲပါရဲ့။ဒီနေ့သာပုံစံမပေါက်ခင်လေကျွန်တော်တို့ကြားလဲပုံစံလဲဖတ်နေပါသေးတယ်။အဓိကကျွန်တော်နိုင်ငံတကာမှာရေးသားနေတဲ့ဒရင်းတွေနဲ့ရှင်းကြည့်လိုက်တဲ့အခါကျတော့အင်္ဂလမဟိုဘယ်လိုခေါ်လဲဟိုကွင်းလွှဲနေကြဗျ။ဟိုကျွန်တော်တို့ဒီမှာတကယ်ဒီစဉ်ဟိုလူတွေစောင့်ခတ်ဖို့တဲ့ကိုအော်ဒီမှာတော့ဒရင်းကပြစ်မဟုတ်တယ်အရင်ကြားလေတွေပဲအဲကြားလေပုံစံကိုပဲဒီပုံစံအတိုင်းနဲ့ထွက်လာတယ်ကျွန်တော်တို့ကြားလေပုံစံပေါ့တယ်ဒီပုံစံကပဲထွက်လာသေးတယ်အဲတော့ကျွန်တော်တို့ဟို online ကနေကျွန်တော်တို့အားလုံးဒီဒရင်းတွေဖြစ်ဖြစ်လေလူတွေနေတဲ့ကြားလောကမတိုးပါဘူးခင်ဗျဟိုနေတဲ့ဒရင်းကတကယ်မှကျွန်တော်တို့မခံစားရဘူးကျွန်တော်တို့ရဲ့နေတဲ့ဘဝလေးကိုတင်းလာရောက်မလာဘူးခင်ဗျတော့အနာကျွန်တော်ဒီကပြောချင်တဲ့အကြောင်းပါခပြည့်လို့ဆိုတော့ဒီနေ့စီမံနေတဲ့ဒီမြေပြင်ထုတ်တဲ့လာရေးစီမံနေတဲ့ပုံစံတွေကကျွန်တော်ကြားနေပြီးလုတ်ခဲ့တာဖြစ်လို့တော့မလို့ဒီမှာကြားနေရတာကျွန်တော်တရင်လို့ဟိုဘယ်လိုခေါ်မလဲဟိုကနေဒီအထူးကြီးပေါ့နော်တော့ပါလို့ရတယ်အထူးကြီးတွေလောက်ကြတာပေါ့ဒါပေမဲ့ဘယ်လာရဲ့သဘောကတော့တူတူနဲ့ဖြစ်ဖြစ်အခုကခစ်ကိုကိုစားပြီးဝင်လို့ပါတယ်ဒီကတဲ့ကျွန်တော်တို့ဒီ coffee တွေပေါ့နော်ကျွန်တော်တို့ဒီဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆိုချင်တိတ်တိတ်နာများတော့ကျွန်တော်ဟိုမပွားရဘူးအော်တော့မဖြစ်တော့ဘာလို့ဖြားမယ်လို့ကျွန်တော်မဆိုလို့ဒါပေမဲ့လည်းဘာဖြစ်နေလဲဆိုတာတကယ်တော့ဒီအားလုံးအပြည့်ချက်လေကောလာဟာလာရလို့ရှိရတဲ့ရှင်းနေပြီချက်တော့တိတ်ပြီးသေးပြီးရတဲ့ကာကြတော့လူတွေသိခွင့်မရဘူးကောလာဟာလာလည်းပုံပြီးကြီးလို့လာတယ်ဒီနေ့ဥပဒေကတည်းကအဓိကတာဝန်ရှိတဲ့တာဝန်ကြီးပြောင်းမထမ်းဆောင်တယ်ဒါကတော့ဘာလဲဆိုတော့တကယ်ဖြစ်ပြနေတာအားလုံးကိုတူတူဖြစ်ဖြစ်မိမိနဲ့ကျေကျေပြတ်ပြတ်ကျွန်တော်တို့ဒီ news channel လာကျွန်တော်ဒီ conflict ဖြစ်ခဲ့တယ်ဆိုတော့ဒီ conflict ကိုလူတွေကလေးစားပြီးကြည့်တယ်။ဘယ်နဲ့မိုးရင်းလာလဲ
။အချိန်ကြ
ီးရောက်သွားပြီလေဘယ်လိုချင်းချင်းနေပြီလဲ။အခုမျိုးရေးယူထားတဲ့စာတွေချက်ပါလား။စာမျိုးတွေကိုမကင်တယ်လည်းဖြစ်ဖြစ်ရတယ်။ချေချေပြောင်းလဲမပေါ်ပြောင်းလာတယ်။ဆိုတော့ဒီနေ့ပုံကြီးကတရားရတယ်တာပြောင်းလူတွေကကျွန်တော်တို့ weekly ကျွန်တော်တို့ update လုပ်ခဲ့တဲ့ trend channel တွေမျိုးချုပ်ပြီးကျွန်တော်နိုင်ငံတကာမှာဘယ်လိုပြောင်းလဲလဲ။ဒီဒီနေ့ကောင်းတာဘာဖြစ်ကြလဲနောက်နေ့ကောင်းတာဘာဖြစ်ကြလဲအများအားဖြင့်ကျွန်တော်တို့နိုင်ငံတော်တရင်းတွေထိတ်ကျင်ရဲ့ဆိုတဲ့အလေးထားတွေကအခြားကျွန်တော်တို့အဲ့အရာတွေဖယ်ရှားပြီးတော
့ဟုတ်ကဲ
့ဒီနေ့ဒီနေ့ဒီဘာဖြစ်ကြလဲဟာကိုကျွန်တော်တို့ဥပစာပြပြီးတော့
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဥဒစေကျွန်တော်အခုပြောခဲ့သမျှအထက်မှာကျွန်တော်ပြန်ဆွေးမယ့်အကြောင်းပြန်ဆွေးနွေးလာခြင်းတဲ့အကြောင်းအရာနှစ်ခုရှိပါတယ်တစ်ခုကစောစောကကိုနေဖုန်းလိုက်ပြောသလိုပဲဒီ social media citizen journalist တွေနဲ့ဒီ mainstream သတင်းအရေးတွေပေါင်းစည်းရေးကိစ္စတစ်ခုနောက်ပြီးတော့ခုနပြောတဲ့ဂျာနယ်သတင်းဆောင်နေတဲ့ဆွဲကိစ္စတစ်ခုအဲ့ဒီကမဆွေးနွေးခင်ဥဒ္ဒဘာနဲ့ထောက်ပြတော့တဲ့သတင်းစာရဲ့ဖြန့်ချီမှုဘ ဘလောက်ထိ ပြန့်နှံ့တယ်လဲ ဆိုတော့နေမှာနေတဲ့သတင်းစာဖတ်တဲ့ပရိသတ်တို့ဖြစ်တဲ့ကုစုခိုင်ကိုကျွန်တော်မေ့ချင်ပါတယ် နေသတင်းတွေကဘလောက်ပါတယ်လဲ နေသူရဲ့ဘဝအကြောင်းကိုအခုနေ့စဉ်သတင်းစာတွေဘလောက်ဖော်ပြတယ်လဲ သတင်းစာကနေကဘလောက်စောစောစီးစီးရောက်ရှိတယ်လဲကုစုခိုင်ပြောပါခင်ဗျာ
Okay ကျွန်တော်တို့လေးမြင်တော်ဒေတာကိုဝိုက်ဒေးလီနဲ့ရွှေရင်းငန်းရွှေနိုင်ငံသိဆိုသတင်းစာနဲ့ဆောင်တော့ဖတ်ရှုနေရပါပြီ ဒီသတင်းတွေဒီသတင်းစာထဲမှာဆိုရင်ကျွန်တော်တို့ဒေတာမှာပြီးသွားတဲ့အကြံကာလကကျွန်တော်တို့ကွန်ပျူတာဒီနေပြီးတော့ကွန်ပျူတာဆင်လာတယ်ကျွန်တော်ကိုယ်တိုင်တောင်းသူလည်းတမန်တွေနဲ့ပတ်သက်တဲ့တောင်းဆိုချက်လိုအပ်ချက်တွေတင်ပြတဲ့သတင်းတွေကိုဒီသတင်းထဲမှာပါလာတာတွေ့တယ်ဒါပေမဲ့တခုရှိတာကဒီလိုနေပေါင်းစုံကသတင်းတွေရဖို့ကတော့သတင်းတောက်တွေစီစဉ်ကြာနေလိမ့်တယ်ကျွန်တော်ပုံကူကြီးများပြောပြလို့ ရှိလာတဲ့အတွက်ကတော့ကျွန်တော်တို့ကြိုးစားပါတယ်။တရင်ဆိုတာမှန်ပူလည်းလိုအပ်တယ်လို့ညံဘူကတကယ်လိုအပ်ပါတယ်
။ဟုတ်ကဲ့ဘယ်အချိန်လောက်မှဘယ်အချိန်လောက်မှဖတ်ရပါလဲ။တရင်အမနဲ့အစောကြီးထွက်မှအဲ့လင်းမျက်နှာကိုဘယ်အချိန်လောက်ရောက်ပါလဲ။
ကျွန်တော်တို့ဒီနေ့ချင်းတော့မဖတ်ကြပါဘူး။တနေ့ကြားဆိုသလိုနောက်နေ့ဆိုသလိုဖတ်ကြပါတယ
်။
ဒီနေ့ဒီမှာလည်းဖတ်တဲ့နေ့ဖတ်ကြပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်စောစောပြောခဲ့အကြောင်းအနှုပြန်ကောက်ရအောင်ပါ။အဲ့တော့နေသတင်းတွေကိုလည်းပါနိုင်အောင်နောက်ပြီးတော့နေနဲ့ဒီ citizen journalist တွေကိုလည်းပဲမှန်မှန်ကန်ကန်ထိန်းကောဖြစ်နိုင်အောင်တခုတော့ season တခုလုပ်ဖို့လိုတယ်လို့ကိုနေဖုန်းလက်ကဆိုပါတယ်။ကိုနေဖုန်းကဘယ်လိုလုပ်ဖို့ season များစဉ်းစားမိပါလားဒီကိစ္စကိုဘယ်လို comedy group ဖွဲ့သင့်သလားဘယ်လိုဆွေးနွေးပွဲလုပ်မလား workshop လုပ်မလားဘယ်လိုအစီအစဉ်များရှိပါလဲကိုနေဖုန်းကစဉ်းစားထားတာများရှိပါလားဒီကိစ္စအတွက
်ကျွန်တော်ကတော့ကျွန်တော်တန်ရံလာလုပ်နေတာကတော့ကျွန်တော်တို့ training နေပေးနေပါကျွန်တော်တို့ training ကတော့ဒီ ID ရဲ့ဒီ journalism နှစ်ခုပေါင်းပြီးတော့ကျွန်တော်အဓိက CJ citizen journalism မွေးထုတ်ပေးတဲ့ training မျိုးကတော့ကျွန်တော်တို့ live ပေးနေအောင်နော်ဒါပေမဲ့ဒါကလည်းကျွန်တော်တယောက်ကျွန်တော်တို့ဖွဲ့လုပ်နေအောင်လည်းမပြီးဘူးကျွန်တော်ကမင်းမဆာလုပ်နေကြတာပေါ့ဘာလို့ဆိုနေမှာရှိတဲ့လူတွေကတော့တရင်သူတို့နေရတဲ့တရင်တွေကိုပေးနေတဲ့လူတွေများတယ်ဒါပေမဲ့လည်းခက်တာသူတို့ကဘာဖြစ်လဲဆိုတော့ခုနကပို့ချတာတော့ဒီမိပညာကိုမသုံးတတ်ဘူးကွာအီးမေးလ်မပို့တတ်ဘူးကွာအဲ့လိုမျိုးဖြစ်တယ်နောက်တစ်ခုကဒီတရင်ကိုလည်းပုံမှန်ဘယ်လိုမှန်မှန်ကန်ကန်ရေးရအောင်လဲပေါ့နော်တရင်မှာလိုအပ်တဲ့ချက်တွေပါလိမ့်ရှိလေနောက် journalism ethic ကျင့်ဝတ်တွေကျင့်ဝတ်ပိုင်းတွေပါလိမ့်နားလည်သင့်တယ်ဆိုတော့ဟာလေနောက် professional standard တွေဒါမျိုးတွေကိုသူတို့ကနားမလည်တဲ့ခါကျတော့သူတို့ရှိတဲ့ဟာတွေကတရင်မှာဖြစ်တာမျိုးမပြည့်စုံတာမျိုးနောက်ပြီးတော့အဲ့လိုမျိုး hate speech တွေများနေရမျိုး emotion တွေများနေအောင်ဒါမျိုးတွေဖြစ်တာပေါ့နော်အဲ့ဒီခါကျတော့ကျွန်တော်ကဖြစ်စေချင်တာတော့ဒီမီးပညာနဲ့ဒီ journalism နဲ့ပတ်သက်တဲ့ training တွေကိုကျွန်တော်ကနေရာမှာကျွန်တော်တို့ပေးနေတယ်လို့မျိုးအခြားအဖွဲ့ကြီးတွေလည်းအဲ့လိုမျိုးနည်းနည်းဆော့ဆော့ပေးစေချင်တာပဲ
ဟုတ်ကဲ့ဆရာဦးမော်လင်းကဒီကိစ္စနဲ့ပတ်သက်ပါပြောချင်ပါလေခင်ဗျာ
မီးပညာဆိုတာတော့လေတနေ့တခြားတိုးတက်နေတဲ့ကိစ္စဖြစ်နေတယ်မကြာခင်မှာဒီတဲ့ပုံမြန်လာပြီးဆက်သွယ်ရေးစနစ်တွေပိုကောင်းလာဖို့ပဲရှိတယ်လို့ကျွန်တော်မြင်ပါတယ်ဆိုတော့ကျွန်တော်တို့ positive ဖြစ်တာပေါ့။အဲကျွန်တော်တို့သတင်းစာတွေကဘာအဓိကဖြစ်နေလဲဆိုတော့ကျွန်တော်တို့လွတ်ချင်စိတ်ရယ်ပြည်သူလူထုကလည်းဖတ်ချင်တယ်။ဘယ်လောက်တဲ့လူတွေကလည်းပြီးချင်တယ်။ခုနလိုဤပညာပိုင်းကလည်းတိုးတက်လာရဆိုရင်နည်းရရကသတင်းရဖို့ဆိုတာလည်းကျွန်တော်ယူဆရပြောရင်တော့မကြားခင်မှာတော်တော်လေးမြန်ဆန်လာမယ်လို့ထင်တယ်။ဟုတ်တယ်။ဖြန့်ချီပိုင်းကတော့ကျွန်တော်တို့နီလန်းအစ်စ်တွေထပ်ရှာဖို့လိုပါလိမ့်မယ်။အဲ့ဒါကတော့ဒါအခုတထိုင်နဲ့ပြောဖို့နည်းနည်းခက်မှာပါလေကျွန်တော်တို့အများကြီးစဉ်းစားရမယ်အများကြီးပြင်ဆင်ရမယ်ဟာတွေရှိမယ်အနေနဲ့မြို့ကြီးတွေမှာဒီလိုပုံလေးဆက်တွေထားပြီးတော့ဒီကနေပြီး soft copy ပေးပြီးဟိုမှာတစ်ခါတည်းရိုက်တာပေါ့အဲ့လိုရိုက်တဲ့စနစ်မျိုးဖြစ်တဲ့အမျိုးတွေဘက်ကိုရောက်လာမယ်လို့ထင်တယ
်နောက်တစ်ခုကဆရာကျွန်တော်ဒီ journal သတန်းဆောင်ရယ်ဆိုတော့ပြီးတော့မှကျွန်တော်တကြောပြန်ပြီးမေးရမယ်အခုတနေ့ဒီ
ဟုတ်ကဲ့အဲ့ဒါကိုပြောချင်ပါတယ်ကျွန်တ
ော်နောက်ပိုင်းမှာပြောတော့ပါဆရာအခုမမီတညာဟင်ပြောပါခင်ဗျာအဲ citizen journalist တွေနဲ့ mainstream media ကိုပေါင်းစည်းရနောက်ပြီးတော့သတင်းတွေနေကသတင်းတွေပုံမှုများပြားပါလာနိုင်ရင်နဲ့ပတ်သက်ပြီးတော့ဒါတွေလုတ်တင်နေတယ်ထင်ပါတယ
်သတင်း media ဌာနကြီးတော်တော်များများကနေသတင်းတောက်တွေရှိရဲ့ဆင်နေသတင်းတောက်တွေပေါ့နော်အဲ့ဒီနေသတင်းတောက်တွေရှိရနေသတင်းတွေပုံမှန်ရဖို့အတွက်ပေါ့အဲ့ဒါကခုနကိုနေဖုန်းရပြောသလိုလေinternet နဲ့ဖုန်းလိုင်းတွေရဲ့အခြေအနေပေါ်မှာလည်းမြင်ကြည့်တယ်။နောက်တစ်ချက်ကတော့တတိယဆိုတာမျိုးကအခုချက်ချင်းဆောက်ပြီးတော့လေဟိုရေကနေပြထားလိုက်လို့မဖြစ်နိုင်တဲ့အရာမျိုးပေါ့လေ။အဲ့တော့ပြင်းမှန်းကလည်းလိုအပ်ပါတယ်။နောက်တစ်ချက်ကနေတတိယတွေကိုရက်တည်နိုင်လောက်တဲ့အခြေခံလောက်ကမျိုးကိုလည်းဒီတတိယတိုက်တွေကနေပြီးတော့ပြီးဖို့လိုအပ်တယ်ရှင့်။နေတတိယတယောက်ကိုအဓိကထားပြီးတော့ပေါ့နော်ကျမတို့အရင်လိုအားဒီမှာဒီနိုင်ငံသားမီဒီယာတွေအနေနဲ့ string ကထားသလိုပဲဒီမှာရှိတဲ့လူတွေကလည်းကိုယ့်ရဲ့ဒီဒီနယ်နဲ့တိုင်းကတိုင်းမားတွေဒီနယ်နဲ့တိုင်းက data ကံတွေကိုစနစ်တကျမွေးမြူပေးဖို့လိုအပ်နေတယ်လို့အဲ့ဒါတော့မြင်ပါတယ်ဒါလည်းမကြာခင်ဖြစ်သွားမယ့်ကိစ္စပါနောက်တစ်ခုက phone ပေါ့နော်အဓိကကတော့ကျမတို့နေတဲ့ဘူးနေနေရေဆိုတာ phone ရှားနေတဲ့သဘောလို့ကျမတို့အဲ့လိုမြင်တယ် ဟုတ်ကဲ့ခင်ဗျာဒီမှာတခုပြောချင်တယ်ခုနကကိုမောင်လေးပြောတယ်လို့ချမ်းချီရေဒီမှာဒီမှာကတော့တကယ်ကိုတွေ့နေရတာဂျာနယ်တွေကအဓိကဟိုအရင်လေးကရင်ဆိုင်ရေးပြီးချမ်းချီရေပြဿနာပေါ့လीเนาะချမ်းချီရေကခုဗဟင်းစာရေးထွက်လာတော့လေဟိုချမ်းချီရေမှာလေအခက်အခဲကြတော့ရှိပုံရတယ်တကယ်တမ်းချမ်းချီကနေဟိုကျွန်တော်တို့မတွေ့ရဘူးဆိုတော့ဒီကိစ္စကကျွန်မထင်တယ်အစိုးရအနေနဲ့လေကွန်ထရီဘျူးလုပ်ပေးပ ရခိုင်ဒါမျိုးဆက်တွေ့ရင်းနေမှာသူတို့ဒါတွေ contribute လုပ်နိုင်ပါတယ်ဒါမျိုးတွေနည်းနည်းတော့ဟိုပုဂ္ဂလိကဈာနေပြီးဆိုရင်ပုဂ္ဂလိကတည်းစားရေးဆက်လက်ရှင်သန်နိုင်ရေးအတွက်အစိုးရကလည်း contribute လုပ်ပေးပါဆိုတာလုပ်ပေးပြီလို့ဒီမှာနေနေဒါမျိုးဝိုင်းပြီးတော့လုပ်ပေးဖို့အတွက်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆရာတီခဆွေဆရာတို့ကနိုင်ငံသားတရင်ဌာနအတွက်ဆရာကိုပဲတာဝန်ပေးထားတော့နေတရင်ကိုဆရာဘယ်လိုစုဆောင်းမှာလဲအဲ့တော့နေတရင်တွေတရင်ဦ
းအဓိကတော့ကျွန်တော်တို့ကဒီ social network တွေအများကြီးပါတယ်ဒါဆိုရင်ကျွန်တော်တို့ကအရေးပါတယ်သူကအဆဆွေးရရဲထွက်ပါတယ်ခင်ဗျာကျွန်တော်တို့ဒီ Facebook လို့ခေါ်နေပါတော့ကျွန်တော်တို့ဒါကိုအမြဲ monitor လုပ်နေပါတယ်ဆိုတော့ဒီအဆဆွေးတော့မှာကျွန်တော်တို့ကအဲ့ဒီအဆကိုဆွေးပြီးတော့ကျွန်တော်တို့ကဒီဆုံးချက်ရတဲ့ဆက်ပေါ်တော့အဲ့မှာဟိုအဲ့ဒီကကော်ဖာလို့တတိကျတော့ပါဆိုတော့ကျွန်တော်တို့ဒီ CJ ပေါ်တော့ဒီလို online မှာကျွန်တော်တို့ဟိုထုတ်ရှားနေတဲ့ဟိုဒရင်းတွေတင်နေတဲ့ပုံကိုရအဲ့တော့ဘုံဒီကအများကြီးချိပါတယ်ကျွန်တော်ကဒီမျိုးတုံးပါတယ်
ဟုတ်ကဲ့
အဆဆက်ပြီးတော့ကျွန်တော်တို့ channel အဲ့ဒီနေနေအဲ့ဒီ data ဘာလို့ရှိကြလဲအချက်တစ်ချက်နဲ့ကျွန်တော်ဖုန်းကြီးဆက်မယ် confirm လုပ်မယ်ပေါ့နော်ကိုယ်တိုင်သွားဖို့လိုရတယ်သွားမယ်ဆိုတော့ကျွန်တော်တို့ကဒီကျွန်တော်တို့ကဒီ
ဒီဆိုရှယ်နော်ကအရင်ရေးပါပါလေအဲ့ဒီနည်းတော့ကျွန်တော်ကြိုးစားပါဆရာဟုတ်ကဲ့ကိုစုခိုင်ကျွန်တော်အတူဆုံးပြောပြပါခင်ဗျားတို့နည်းမှာသတင်းတစ်ခုဖြစ်တယ်ခင်ဗျားတို့စောစောကလုပ်တဲ့လုပ်ငန်းတစ်ခုသတင်းစာမှာပါလာတယ်ပြောတယ်အဲ့ဒီသတင်းတွေကိုပို့ဖို့အတွက်နည်းမှာခင်ဗျားတို့စီကဒီနည်းသတင်းရောက်တွေရှိလာသတင်းစာတိုက်ကြခင်ဗျားတို့ကသတင်းစာတိုက်ကိုဆက်သွားလာလားခါတာတူတူလေးပြောပြပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့နည်းကံမှာလည်းသတင်းတော့တွေရှိပါတယ်နည်းကံသတင်းတွေကလည်းရတယ်လို့ကျွန်တော်တို့စီကဒီကိုပုံမှန်ဆက်သွယ်နေတဲ့သတင်းဌာနတွေလည်းရှိပါတယ်သူတို့ကိုယ်တိုင်ကျွန်တော်တို့နဲ့ပတ်သက်ပြီးတော့တည်င်းနေယူရလဲရှိသလိုသူတို့ကိုယ်တိုင်တည်င်းတောက်တွေလှုပ်ပြီးယူပေးနေတာလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆိုတော့ကျွန်တော်တည်င်းစာသမား၄ဦးကိုတယောက်1မိနစ်စီအချိန်ရပါတယ်ကျွန်တော်နောက်ဆုံးမိကုံးကိုမေ့ချင်တာပါအဲ့ဟာတော့ဆရာဦးမော်လင်းကိုအရင်မေ့ချင်ပါတယ်အခုတည်င်းစာတွေဟာဂျန်နယ်ပုံစံပဲဆောင်နေတယ်အဲ့ဘောင်ကမလွတ်လာသေးဘူးမလွတ်ထနိုင်သေးဘူးဆိုတာဆရာဘယ်လိုသဘောပါလဲဘယ်လိုပြုပြင်စီရှင်ပါလဲ
နှစ်ပေါင်းများစွာပိတ်ဆို့ထားပြီးတော့ဒီလိုအချက်တဲတဲမှနေခဲ့ရတဲ့အခါကျတော့ဒီလိုပြဿနာတွေ့ဖို့တွေ့မှာပဲအဲ့တော့မကြားခင်မှာတကယ်လွတ်လပ်တဲ့တကယ်တမ်းမြတ်မြတ်တရညီညီမြတ်မြတ်ရှိတဲ့ကြိုင်ဆိုင်မှုမျိုးဒီသတင်းလောကမှာရှိလာမယ်ဆိုရင်စာနယ်ဇင်းတွေကလွတ်လပ်တယ်မြတ်တယ်ဆိုရင်မကြားခင်မှာပဲချက်ချင်းပြောင်းသွားမယ်လို့ထင်ပါတယ်တကယ်သတင်းစာဆစ်ဆစ်ပုံစံတွေကိုမကြားခင်တွေ့ရမှာပါကျွန်တော်တော့အဲ့လိုယုံကြည်ပါတယ
်ဟုတ်ကဲ့ဆရာနောက
်စားတဲ့ရှိတဲ့သူတွေကဒီထဲမှာရှိနေပါတယ
်ဟုတ်ကဲ့နောက်သူတို့လေးတစ်ခုမေ့ကျင်တယ်စောစောကမမီဒီယာဟင်းကပြောတယ်အစိုးရကလည်းပဲဖြန့်ချီရေးမှာကူညီရဲဆိုတော့အစိုးရရဲ့စေတနာကတော့ပုဂ္ဂလိကသတင်းစာတွေမှာတကယ်ကောင်းရဲ့လားမလွှဲသားလို့ပေးရတာလားဆရာခက်တူလေးပြောပါဆရာဘယ်လိုသဘောလဲတကယ်ကောပေးချင်
တာလားကျွန်တော်အခုချိန်ပြီးတော့အစိုးရစေတနာကောင်းကောင်းဆိုတဲ့ဟာမျိုးတော့ကျွန်တော်တို့တေချာမမြင်ရသေးပါဘူးထင်းထင်းရှားရှားဘာမှမမြင်ရပါဘူးဒါတော့အတူဆုံးပြောဆိုလို့အတူဆုံးပြောရရင်တော့ထင်ရှားတဲ့စေတနာကောင်းကောင်းဆိုတော့အခုထိမမြင်ရသေးပါဘူးသူတပြင်းတော့ဒီလိုမီဒီယာဥပဒေလို့နောက်တစ်ခါဒီသတင်းဌာနတွေကိုသူတို့ကနေပြီးတော့အစိုးရသတင်းစာတွေကနေသတင်းဌာနတွေနဲ့အပြိုင်ပေါ့ဟိုလုတ်မဲ့ပုံစံတွေနောက်တစ်ခါသူတို့သတင်းကိုရောင်းချမဲ့ပုံစံတွေကြည့်ရတာဟာတော့စိတ်စေတနာကောင်းကောင်းလို့ကျွန်တော်စိတ်ထဲမှာမဖြစ်ပါဘူ
းဟုတ်ကဲ့ခင်ဗျာကဲကိုနေဖုန်းကအခုသတင်းစာတွေနဲ့ဂျာနယ်တွေနဲ့ကွာဟမှုကသိမထူကြဘူးဖြစ်နေတယ်ဆိုတော့ဘယ်လိုဖြစ်သင့်တယ်ထင်ပါလဲ
အဲ့တော့ကျွန်တော်ထင်တော့အစပိုင်းမဟုတ်လို့ဖြစ်တယ်လို့ထင်တယ်ပေါ့နော်နောက်ပြီးတော့ကျွန်တော်တို့ကအဲ့ပြည်တဲ့တော့ကျွန်တော်တို့ကတင်ပြင်းနဲ့လေးလာရင်းနဲ့ပြင်သွားတဲ့အခါမှာကျွန်တော်တို့ကအဆင်ပြေသွားတယ်ကျွန်တော်တို့ကအားလုံးကလေwell train လို့ခေါ်ရဒီတခြားလေ့ကျင့်တာတူတွေမဟုတ်ကြတော့ကျွန်တော်တို့မုတ်ဆိုးဆိုင်နေမှလုပ်နေရတော့ဒီလိုအခြေအနေမျိုးကတော့ကြုံမဲ့ထင်ပါတယ်နောက်တစ်ခုကျွန်တော်ပြောချင်တာကဒီပေါ့နော်ကျွန်တော်တို့တွေကလွတ်လပ်ခွင့် right ဆိုရယ်လွတ်လပ်ခွင့်ကိုတစ်ဖက်ကတောင်းလို့ပဲတစ်ဖက်ကလည်းအဲ့လွတ်လပ်ခွင့်နဲ့ထိုက်တန်တယ်ဆိုရယ်အနေအထားတစ်ခုကိုကျွန်တော်တို့တိုင်းမမှာပေါ့ကြားဖို့လိုတာပေါ့နောက်ပြီးတော့အဲ့ကိုယ့်ရဲ့ capacity ပေါ့နော
်
ကိုယ့်ရဲ့လုံနိုင်စွမ်းအောင်လည်းဒီထက်ပိုပြီးတော့အားလုံးဖြည့်ကြစေချင်တယ်အဲ့လိုမျိုးဖြည့်မှသာလေကျွန်တော်တို့ကတစ်ဖက်ကလွတ်လပ်ခွင့်ကိုမင်းတို့ထုတ်ကန်ထားကြမလို့ဆိုပြီးကျွန်တော်ရဲဝင်တောင်းနိုင်မယ့်နေသားကိုရောက်မှာပေါ့
ဟုတ်ကဲ့အမေတကြံဟင်းရဲ့မှတ်ချက် second 40 5 second မရရပါခင်ဗျာတင်းစားရဲဂျာနယ်နဲ့ကွဲအောင
်ဟုတ်ကဲ့ပါအခုလက်ရှိမှာတော့တင်းစားကတင်းစားလည်းပေါ့နော်နင်းနေတော့ဟိုကွဲပြားခြားနားလေးတာတွေရှိပါတယ်ဒါပေမဲ့ဒါဟာတိတ်ပြီးတော့ဟိုကျွန်တော်တို့တိုင်းပြည်အတွက်ကတော့ဒီဟာကဒီ ဟိုဈာတဲ့ပုံစံဖြစ်နေလို့ဆိုပြီးတော့လည်းမဖတ်တဲ့လူတော့မရှိဘူးရှင်ဖတ်ကြတာပဲအဲ့တော့လောလောဆယ်မှာကျမတို့တိုင်းပြည်မှာသတင်းတောက်လည်းရှားပါတယ်။နောက်သတင်းအက်ဒီတာလည်းဒါတော်တော်ကိုအခက်ခဲကြုံတွေ့နေရတဲ့အနေအထားရှိပါတယ်။အဲ့တော့ဟိုပေါ့နော်သတင်းစာဒီကိုဒါကျမတို့တွေနောက်ပိုင်းနောက်ပိုင်းနောက်ပိုင်းမှာကျမထင်ပါတယ်ဒီ2013မကုန်ပါဘူးဒီဈာတဲ့ပုံစံနေသတင်းစာပုံစံတစ်ခုကိုပြောင်းလာမှာပါ။အဲ့ဒါဟာကျမတို့ပြောတော့လောဆယ်ပြဿနာကြီးမဟုတ်ဘူးရှင်အလားလေ။
ဟုတ်ကဲ့ခင်ဗျာပါဝင်ဆွေးနွေးကြရတဲ့သတင်းစာဆရာတွေအားလုံးနှစ်စင်းနဲ့တော်ရရှင်တွေအားလုံးအထူးကျေးဇူးတင်ပါခင်ဗျာ